တရုတ်နိုင်ငံနယ်စပ်မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ကဝင်ရောက်ခိုးလုံတဲ့မြန်မာနိုင်ငံသားတချို့ရှိတယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံနဲ့ဝင်ရောက်ပုန်းခိုရတဲ့အထိအဲ့ဒီသူတွေအန်တရာယ်ဖြစ်အောင်လုပ်တဲ့လုပ်ရမှန်သမျှကိုရှုံချတယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရမောင်နှင်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ပွဲတွေဆဖြစ်တဲ့ကတရုတ်ပိုင်တဲ့အထက်ကိုဝင်ရောက်ခိုလုံတဲ့မြန်မာနိုင်ငံသားတချို့ရှိပါတယ်။တရုတ်နိုင်ငံကစစ်ရေးစေတနာမှန်တဲ့လူသားချင်းစာနာတဲ့စိတ်စေတနာတွေကြောင့်တရုတ်နိုင်ငံဘက်ကဝင်ရောက်ခိုလုံခြင်းသူတွေအတွက်စနစ်တကျစီစဉ်ပေးထားတယ်လို့ထိခိုက်ဒဏ်ရာရသူတွေကိုလည်းဆေးကုသပေးနေပါတယ်လို့ဒီတရုတ်အစိုးရပြောခွင့်ရမောင်နှင်းကပြောကြားသွားပါတယ်။ဘေးလွတ်အောင်တရုတ်နိုင်ငံနဲ့အထီးဒီထွက်ပြေးရလာအောင်ဖြစ်စေတဲ့လုပ်ရက်လုပ်သူအလုံးကိုလည်းတရုတ်နိုင်ငံကအပြစ်တင်ရှုံချတယ်လို့သူကပြောပါတယ်။ရန်လိုတိုက်ခိုက်နေတဲ့အဖွဲ့အလုံးတိုက်ခိုက်မှုတွေချက်ချင်းရပ်ဖို့နဲ့အိုးအိမ်ဆွန့်ထွက်ပြေးရသူတွေနေရပြန်နိုင်အောင်နဲ့အခြေအနေပုံမှန်ပြန်ဖြစ်အောင်လှုပ်ကြဖို့လဲတရုတ်အစိုးရကတိုက်တွန်းပါတယ်။တရုတ်နိုင်ငံနဲ့ကပ်နေတဲ့ကိုးကန်ဒေသတွေမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ကလက်နက်ကြီးကြီးကြားလို့တရုတ်လူမျိုးတွေတေဆုံနေဆိုတဲ့သတင်းတွေလည်းအဲ့ဒီဒေသဘက်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်9000ကျော်ရှိနေပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကထုတ်ပြန်ထားပါတယ်ရှင်။